ကကြောင်းဝင်ဆက်ဆက်ပေးထားတဲ့အပြစ်အခက်ရစဲရေးပြပြသွားပြီးနောက်တစ်တုံညာနှစ်ခွန်ဆက်ဆက်ရေးတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားလာနေတာပါတယ်ဒီလိုတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်မြန်မာစစ်ကောင်စီကနိုင်ငံရဲ့အရှိမြောက်ပိုင်းနဲ့အနောက်ဘက်ကံယူရတဲ့လျှောက်စီးပွားရေးအရာအချက်အချာကြားတဲ့နေရာတွေကိုဆုံးရှုံးရခြင်းရှိနေတယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ် ရခိုင်ဘက်မှာဆိုရင်လဲတန်တွဲဒေတာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အလောင်း400ကျော်နဲ့လက်နက်ခဲရအများအများ30ရမိတယ်လို့အေအေအာရခတတော်ကထုတ်ပြန်ထားပါတယ်တန်တွဲ၄စိတ်အပါအဝင်တန်တွဲမျိုးဝင်းကျင်စစ်ကောင်စီတပ်စခန်းတွေနဲ့တိုက်ရင်းဌာနချုပ်တွေကိုအေအေဘက်ကသိမ်းပိုက်ရရှိထားပြီးတော့တန်တွဲမျိုးကိုတင်းယူဖို့လက်ကျန်စစ်ကောင်စီတိုက်ရင်တစ်ခုပဲကျန်ရှိတော့တယ်လို့လ တက် DNA လေးကိုကန် MNDAA အပါအဝင်ပူးပေါင်းတက်တွေနဲ့စစ်ကောင်စီတက်တွေကြားလာရှုံးတဲ့ယတနာမြေးလို့ခေါ်တဲ့မိုးကုံမြို့တွေမှာတိုက်ပွဲတွေပြင်းထန်နေတာပါဒီလိုတိုက်ပွဲတွေတကြောပြန်ပြင်းထန်လာနေချိန်မှာပဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဦးဆောင်တဲ့အဖွဲ့ဟာတရုတ်နိုင်ငံရှင်တောင်မြို့ကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီဖြစ်တဲ့ SCCM ရဲ့မေလာတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့နိုင်ငံတွင်းမှာရှိတဲ့86ရာခိုင်နှုန်းသောမြို့နယ်တွေကိုစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးလိုက်ရတယ်လို့ဖော်ပြထားပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကိုမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့တုံ့ပြန်မှုရခဲ့ဘူးလို့ဘန်ကောက်ပို့စနင်းမှာဖော်ပြထားပါတယ်ရှင်